မလေးတိုင်းဒေသကြီးပြင်ဦးလွင်အနီးစခန်းနာမာဒီနေ့မနက်ကစစ်လင်ဒဇင်ပြတ်ကျခဲ့လို့စနဦးတေဆုံးပြီးတော့နှစ်ဦးတန်းရရှိရဲ့လို့စစ်ကောင်စီပြောခွင့်ရကပြောပါရယ်ပြင်ဦးလွင်မှာဆောက်လုပ်ထားတဲ့ပရိယတ်တီစာတင်တိုက်ပနတ်တော်တင်အခမ်းအနားသွားစဉ်အနီးစခန်း၄စိတ်နာမှာလင်းပြတ်ကျခဲ့တာဖြစ်ပြီးတော့ဈေးကုန်းဆရာတော်ပါဝင်စစ်မှုထမ်းတွေတေဆုံးခဲ့ပါရယ်ဒီကြောင့်တော့ဗီဒီယ စက်ရုပ်ဝင်းထဲမှာတမရော်ပိုင်းလေရင်တစီပြတ်ကျခဲ့ပါတယ်။နေပြည်တော်ကနေပြည်ဦးလင်ကိုသွားတဲ့လေရင်ပေါ်မှာဈေးကုန်းဆရာတော်ဒေါက်တာဗတ္တန္တကဝတာရအပါဝင်တန်ခါအလှရှင်၈ဦးနဲ့လေရင်မှုသား၆ဦးစုစုပေါင်း14ဦးပါသွားခဲ့ပါတယ်။ပြည်ဦးလင်မြို့နယ်3000ကျေးရွာအုပ်စုကြောက်ဖြာဒိုးကျေးရွာမှာဆောက်လုပ်မဲ့မဟာဝိတုဒ္ဒယာမဈေးကုန်းပရယတိစာတင်တိုက်တွက်ပနဲ့တော်တဲ့ခန္ဓာအတွက်တွားစဉ်လေရင်ပြတ်ကျပြီး12ဦးသေဆုံးသွားခဲ့ပါတယ်။လေရင်ပြကြတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါတယ်
။ဆရာတော်ကြီးကကျွန်တော်တို့တန်ဃာတော်များအပေါ်မှာအလူရှင်7ဦးပေါ့ပြီးရင်လေရင်အမှုရန်6ဦးပါတဲ့လေရင်ဖြစ်ပါတယ်။ဒီနေ့မနေ့9နိုင်မှာနေပြီးတော့လေစိတ်ကနေအမီးကခန့်ဒီစိတ်ကိုပါတယ်။မနေ့7နိုင်တော့မှာမစ်ကန်ဒီစိတ်နားလေးရှင်းတယ်နေပါတော့ကျွန်တော်အဲ့စိတ်နားလေးမှာရှိတဲ့အမီးစိတ်ကိုလည်းရှင်းတောင်းပြီးမိသားလေးရအောင်ကျွန်တော်တို့ပြတ်တာလည်းရှိပါလိမ့်မယ်။လေရင်မှာပါသွားတယ်ကျွန်တော်တို့တက်ကြကြီး2ဦးရဲ့အာရဒတ်ကိုလည်းဟိုကဲစနိုင်တဲ့ဘုရားကျွန်တော်တမတော်ဆေးရုံကိုပို့ဆောင်ကုသပေးရရှိပါတယ်။အကျန်တဲ့လူတွေကတော့ကျွန်တော်ဒီ2ဦးပဲကဲစနိုင်ပါဗျာ။အဲ့ပေါ်မှာပါလာ14ယောက်ဖြစ်ပါတယ်ဗျာ
။လေရင်မှုသား6ယောက်ထဲမှာတမတော်ရရှိတွေပါနိုင်တယ်လို့ဗိုလ်ချုပ်စော်မင်းတော်ကအခုလူပြောပါတယ်
။တော့ခုနပြောတဲ့လေရင်အမှုသား6ဦးထဲမှာလည်းပါပါလိမ့်မယ်။အဲ့မှာဟိုကျွန်တော်တို့လေရင်ကမောင်းတဲ့လူတွေကတော့တမတော်ရရှိတွေပဲမောင်းတာပါဗျာ။
ဒီနေ့မနေ့ကလေရင်ပြတ်မကျခင်အိမ်ပေါ်လေရင်ပြန်သွားတာသတိထားလိုက်မိတဲ့အနည်းစခန်းနားနေသူကအခြေအနေကိုခုလိုပြောပြပါဗျ
။မနေ့က၈နာရီနဲ့၈နာရီခွဲကြာလောက်ပေါ့နော်။သမင်းစားနေကြတာအိမ်ထဲမှာအိမ်မှာသမင်းဝိုင်းမှာပေါ့။ဒီများနိမ့်နိမ့်လေးပြန်သွားတယ်။တော်တော်ကိုနိမ့်တယ်။ခါလိုက်ပြန်လို့ရှိရင်သူတို့ကချင်းချူတော့တော်တော်လုံလုံကနေပြီးတော့မှကိုယ်ပတ်ပြီးတော့မှပြန်လာလေ။ဒါပေမဲ့ဒီမနေ့ကတော့မြူတွေကတအားအောင်နေတာ။အဲ့တော့အိမ်ကောင်မိုးပေါ်ကနေပြီးတော့ပြန်သွားပြီ။သူကလေရင်ခွင်းအမှတ်နဲ့ဆင်းလိုက်တာလားမသိဘူး။အဲ့ဒီသမနီးစေယုံဝင်ထဲမှာကြာသွားတာ။သမနီးစေယုံဝင်ကလည်းဟိုကနေတော်တော်နီးတယ်။နောက်တစ်နာရီလောက်နေတော့လိန်ညာပြက်ကြတယ်သတင်းကြားတာပဲ။ဒါပေမဲ့သူတို့အဲ့ပြက်ကြတော့လေဝုန်းနိုင်တယ်လည်းမကြဘူး။တိတ်မဝေးပေမဲ့လေ။အသာလေးရှော့ဆင်းသွားလာလားဘလို့ပုံစံမျိုးနဲ့လဲတော့မသိဘူး
။စိုးွားတဲ့ရာသီဥတုကြောင့်စစ်လေရင်ပြက်ကြတာလို့စစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါဗျ။ရတူတို့အခြေအနေနဲ့ပတ်သက်လို့ပြည်ဦးလွင်မှာနေသူကအခုလိုပြောပြပါတယ
်။လေညာကတော့ဘယ်လိုပေါ်ရတူတို့မကောင်းတဲ့အခြေဆင်းတော့လေပထမပြစ်ချပါတော့ပေါ့။မင်းကရတူကမှိုင်းနေတာပေါ့။ပြန်ဆိုင်နေတာပေါ့။ဟိုမှိုင်းနေတော့မှိုင်းနေတော့ဆင်းတဲ့အခါမှာမမြောက်တော့တဲ့တတိမတိဝဲတယ်တဲ့ဝဲပြီးတော့ဆင်းတာမမြောက်ဘူး။နောက်ကပတ်တော့ကြိုးစားကြည့်နေဆိုတော့အခြေပြစ်ချတော့ပဲ
။2019ခုနှစ်စွန်လ9ရက်နေ့ကတမရောပိုင်းရှန်စီဝိုင်း FF 200မျိုးစားလေရင်တစီတဝယ်မျိုးတွင်ပြတ်ကျသွားခဲ့ရမှာလေရင်ဖွဲ့ဝင်14ဦးခရီးသည်100ဦးစုစုပေါင်း122ဦးသေဆုံးခဲ့တဲ့ဖြစ်စဉ်ပြီးရင်ဒီနေ့လေရင်ပြတ်ကျမှုမှာအများဆုံးသေဆုံးလာဖြစ်ပါတယ်ခင်ဗျာ